တော့ပေါ့ကြာရောကကြတော့ဘဲရွာနေပြီးတော့ပြေးလာတာလေဒီဒုက္ခတဲ့စကန်ကို
စမတော့ဟိုလမ်းပါကြီးလာပါဆက်ပြေးလာခဲ့ရလေဟိုနှုံးပါနဲ့ဆက်ရှိနေရနေလို့စမတော့ထက်တင်းနေရပြီ
စပြီးတော့ဟိုထွက်ပြေးကန်ဒီမှာတော့ပေါ့ကြာတော့ရွာမှာတိုက်ပွဲတွေအကြီးအကျယ်ဖြစ်တာလားဘလို့ဖြစ်တာလဲနည်းနည်းပြောပြပါဦးဟု
တ်ကဲ့အဲစမတော့ရွာဘေးကဝန်းကျင်ပေါ့အဲ့ဒီမှာတိုက်ပွဲတွေတအားဖြစ်နေခဲ့ရချင်းအချင်းကြတော့စမကမနေရတာကြတော့တခါနဲ့ချက်ချင်းအစမှကျမတို့ကစီးရီလက်တိုင်းမှချင်းရမရှိဘူးကျမတို့ကတိုင်းရင်းနေစကုံကိုရောက်ပြီးဗမာစစ်သားတွေရောက်လာပြီးဆိုတဲ့အခါကျတော့အဲ့နောက်မချာခင်မှာပဲကျမတို့ရွာပေါဝင်းချင်းမှာအဲ့ဘွေးတွေဖြစ်တဲ့အခါကျတော့ကျမတို့ကအဲ့တနေ့တန်နေကြတော့ဖြောက်ပြီးမှကျမတို့ကကြောသေးကိုချက်ပြီးသွားတာချင်းညကြီးကိုပဲလမ်းလျှောက်လာခဲ့ညကြီးတောင်မှလမ်းလျှောက်ရတာတောင်မှတအားဖြောက်ပြီးမှကျမတို့ကချက်ပြီးလာခဲ့တာအဲ့လုံမှဆိုရင်ကျမမိသားစုတွေနဲ့ကုန်ဖွဲသွားတာချင်းသားသမီးက၃ယောက်ရှိတယ်ကျမကအကြီးဆုံးကလေးတန်းဖြေထားတာဒုတိယသမီးကစက်တန်းဖြေထားတယ်သားအမေကောင်ကသူငယ်တန်းဖြေထားတာရှင်အခုကဟိုဒီဘက်ဗမုံလာနေတဲ့နေလို့ကျမမောင်လေးကနှစ်ပုတ်ပေးထားပြီ
တောထဲမှာဘယ်နည်းရောက်ကြခဲ့လဲ
ကျမတို့တောထဲမှာတော့နှစ်ပတ်ကြာရဲ့ရှင်နှစ်ပတ်ကြာတဲ့နောက်မှာကျမတို့ကအဲ့စက်တန်းတန်နေရဘိုးလို့ဆိုးလာရခါကျတော့အဲ့ဒီခုနှစ်ရက်မွေးထားတဲ့ကလေးလေးရဲ့မအေကိုထိုးသပြလိုက်တဲ့အခါကျတော့ကျမတို့လူကြီးတွေကတော့ကျမတို့ရွက်ရွာဥပဒေတွေကမချစ်တော့ဘူးတဲ့အမြန်ထက်ပြေးမှချစ်တော့မယ်တဲ့ကျတို့တော့သမနေလို့ချင်းလဲအဲလုံးချုံမှမဟုတ်ဘူးတဲ့အဲ့ဒါကြောင့်မလို့ကျမတို့ကဥပဒေတွေပြောတဲ့စကားထောင်ပြီးမှကျမတို့ကဒီဘက်ကောင်းကိုအမြန်ချက်ပြေးလာခဲ့ရတာပေါ့အ
ဲ့ဒီအမျိုးသမီးကဘယ်ရွာလဲ
အဲ့ဒီအမျိုးသမီးကခပ်လာလို့ပြောတယ်ရှင်ကျမတို့ရွာနေဆိုရင်တော့နည်းနည်းတော့လမ်းနဲ့တနအီခွဲလောက်တော့ရှားရတယ်ရှင
်ဘာဖြစ်လို့အဲ့လိုအသက်ခံရတာလဲ
တော့ထင်မှသူတို့လိုက်ပုံးနေတဲ့အခါကျတော့မင်းတို့လည်း KIA စစ်သားပဲဖြစ်မယ်ဆိုပြီးမှထိုးတက်လိုက်တယ်လို့ပြောတယ်ချင်းအဲ့ဒါနဲ့အခုကလေးလေးကိုသူ့အဖေရဲ့အမျိုးကြီးစလားငွေစားထားတယ်လို့တော့ပြောတယ
်တော်ဘောကြတော့ရွာပြန်ဖို့အခြေအနေရောဘလို့ကြာလဲ
ရွာပြန်ဖို့အခြေအနေကလူကြီးကပြန်ခိုင်းမယ်ဆိုတဲ့အချိန်ကျမှကျမတို့ကပြန်ရမှာဆိုတော့ကျမအဲ့ဒါပြန်တော့ပြန်ချင်တာပေါ့ကျမတို့ကကိုကြီးရရရဒီတောက်ဆိုတော့ပြန်တော့ပြန်ချင်တယ်ကျမတို့ကစပါးပုံနေတဲ့ဒီတိုင်းပဲပုံထားရတယ်နောက်ပြီးတော့ကျွေးနေနွားနေကျမတို့ကဒီတိုင်းနဲ့တိထားခဲ့ရတယ်ဆိုတော့ကျမတို့ကတအားပြန်ချင်တဲ့အိမ်ကိုတော့
စပါးတွေကျွဲတွေနွားတွေကြံခဲ့ရဆိုတော့အဲ့ဒါတွေကအခုရှိပါအောင်မလားဘာကြားရသေးလဲ
အဲ့ဒါတွေကတချို့ကတော့ကျမတို့အိမ်ကနွားနှစ်ကောင်သတ်စားပေးတယ်နောက်ပြီးတော့ဝက်အကြီးကြီးတကောင်အချင်း60လောက်ရှိတဲ့ဟာလည်းသတ်စားပေးတယ်နောက်ပြီးတော့အခုကကိုတာဆဲမဲ့လူလည်းမရှိတော့တဲ့ခါကျတော့သူကအဲ့ဒါကျမတို့အိမ်ကလမ်းသုံးပေါင်နဲ့ပါသွားတာကျမအဆိုင်ရောက်တယ်လေဆိုင်ရောက်တဲ့အခါကျတော့ဆိုင်ကပစ္စည်းတွေလည်းတယ်မဲ့အချိန်လည်းမရှိဘူးဖက်မဲ့အချိန်လည်းမရှိဘူးကျမအားရဆိုတဲ့အခါကျတော့အိမ်ကပစ္စည်းတွေဒီဆိုင်ကပစ္စည်းတွေစနေတယ်လို့စိတ်တလို့အကုန်လုံးလုံစားသွားတာကျလမ်းသုံးပေါင်နဲ့ပါသွားပြီးမှပစ္စည်းတွေရိတ်ခါတဲ့ပါနေပါနေလည်းမရှိဘူးပြင်သွားတယ်လို့တော့ကျမတတိယရှိတဲ့ခါကျတော့အဲ့ဒါကျမတို့ကုန်းကြီးအဲဖာရာကိုပြောပြီးမှကျမတို့လာတော့ကောင်ပါရတယ်လို့ကျမအဲ့ဒီလာနေပဲကျမကအသက်ရှင်နေရတာလို့ဖာရာလို့ကျမအဲ့ဒီလာကိုပြန်ရချင်ပါတယ်ကျမပြောတဲ့ခါကျတော့ဖာရာကနေလို့လူကြီးတွေအကြောင်းကြားပြီးမှအဲ့ဒီလာတွေကိုယူခဲ့ပြီးမှအဲ့ဒီလာတွေကိုမောင်းခဲ့တယ်ရှင
်တော်ပေါ့ကျတော့အခုနေတဲ့စခန်းမှာလူဘယ်နှယောက်လောက်ရှိလဲ
ကျမတို့အခုနေတဲ့စခန်းမှာကနေရောပါအောင်ပုံလုံးလူကြီးတွေပါ188ယော
က်ကျမကြီးတွေပါရောကောင်းကြလား
ဒီမနေ့ကဒီနေ့ရောဆိုရင်လို့ရှိရင်ကလေးလေးတွေကအဖူးတွေပေါက်နေကြတာရှင်အဲ့ဒါဆိုမှဒီနေ့စီးရုံကိုတက်သွားကြပြီသူတို့
ကဩဘာအဖူးပေါက်တာလဲ
ဒီကကလေးတွေဘာအဖူးလဲမသိဘူးကျမလည်းမပြောတတ်ဘူးရှင်အဲ့အနာအဖူးလေးတွေပြည်တွေတည်နေတာတချို့ကရားတယ်တဲ့တချို့ကအကောင်ထဲမှာတွေရောဟိုဟာအဲ့ဒီအဖူးလေးတွေကပေါက်နေတာစက်ထဲမှာတွေကိုကောင်မာတွေရောပေါက်နေတာအဲ့ဒါကြောင့်မလို့ဒီနေ့ဟိုဆရာမတွေကစီးရုံကိုပြန်လာလို့တွားပြီကျပါ
အဲ့တော့ဒေါ်ပေါကြတော့ဟိုစားတော့ရတာကြီးကြတော့ဘလို့စားတော့နေရလဲ
ဟုတ်ကဲ့စားရတာကဒီမှာအချင်းကြီးတယ်ရှင်ဒီမှာတော့တရက်ကိုဟိုဆွဆွပဲလားရှင်၃ခါ၃ခါစီးစားပါလေ
ဘသူတွေကကူညီပေးနေတာလဲဒေါ်ပေါကြတော
့ဒီမှာတော့အခုကကူညီပေးတာတွေကဟိုဆရာတော်ကြီးကနေလို့ရှိနေတယ်လို့ပြောတာရှင်ငူစေကဂယုနာတွေလည်းရှိတယ်လို့ပြောတယ်ရှင်
ကျေးဇူးပါပဲနော
်ဟုတ်ကဲ့